ထိုင်းနိုင်ငံဘက်ခြမ်းရှင်နောင်မြို့မှာလူကုန်ကူးတာကိုခံရတဲ့မြန်မာစစ်ခွန်ရက်ကိုထိုင်းလူကုန်ကူးမှုတိုက်ခိုက်ရေးရဲတွေနဲ့စစ်တပ်တွေကမနေ့ကဒီစွန်လ6ရက်နေ့တုန်းကဖမ်းဆီးနေခဲ့ပါတယ်။ဒီအကြောင်းကိုတော့စုံစမ်းနေမြတ်ထားတဲ့ထိုင်းပြည်ဆိုင်ဗီဒီယိုမြန်မာပိုင်းသတင်းတောက်မအီးမာကအပြည့်အစုံဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ရှင်။ ထိုင်းနိုင်ငံရဲ့မြို့ကြီးတွေစီကိုသွားပြီးအလုတ်ကင်ရှာဖွေဖို့လာကြသူတွေဖြစ်ပါတယ်။အဲဒီကနေတဆင့်ကားစီးပြီးထိုင်းနိုင်ငံရဲ့မြို့ကြီးတွေစီကိုသွားပြီးအလုတ်ကင်ရှာဖွေဖို့လာကြသူတွေဖြစ်ပါတယ်။သူတို့တွေဟာကားတွေပေါ်မှာခိုးဝဲလိုက်ပါလာရင်းနဲ့ထိုင်းနိုင်ငံအတွင်းပိုင်းကိုခိုးဝင်ဖို့ကြိုးစားကြရမှာလူကုန်ကူးမှုတားဆီးနေနေရဲ့တပ်ဖွဲ့တွေနဲ့စစ်တပ်တွေကဖမ်းဆီးခဲ တတိမှာတက်တာတော့ဆင်းခဏရလို့ကြားတယ်ကျွန်တော်ကြားတာကတော့24ရလို့ကြားတယ်ပန်းနဲ့ကြီးမှာဖမ်းတယ်ဟို20ဝန်းကျင်လောက်တော့ဝေဘူးရတော့ပြောနိုင်တာပေါ့
အခုဆိုရင်မြန်မာနိုင်ငံဘက်ချင်းကော့တောင်းမြို့ဘက်မှာနေအိမ်တွေနဲ့တဲခွေရနေရာအတော်များများမှာတော့ဆိုင်နိုင်ငံကိုထွက်ပြီးအလုပ်လုပ်ဖို့အတွက်စောင့်နေကြသူတွေအများကြီးရှိနေကြသလိုလူပွဲကားတွေကလည်းအစွတ်လိုက်အပြုံလိုက်တတုတ်ပြီးတတုတ်ဆိုင်နိုင်ငံဘက်ကိုပို့နေကြတယ်လို့ဆိုပါတယ်ဒီအတွက်အစိုးရအသိအမြင်နဲ့အလုပ်ကံခွင့်လန်းတွေမဖန်ပြီးပေးနိုင်ရင်တော့လူကုန်ကူးမှုတွေကပတ်ပြောက်သွားမှာမဟုတ်ဘူးဆိုပြီးဦးကျော်တောင်းကဆိုပါတယ
်မင်းတိုင်တိုင်းတိုင်းလုံးမှာရှိတဲ့တေးကိုခန်းတွေဖုန်ကြီးကျောင်းတွေနောက်ပြီးတော့ရွာတွေပါတယ်တောက်လျှောက်ပြည့်နေတယ်အဲ့ဒါကိုကျွန်တော်တို့ကုံရဲတဲ့နှစ်နှစ်လောက်ပြီကထိုင်းဘက်ကရောမြန်မာဘက်ကရောလူပုံသားတက်ဆိုင်ရာဖွဲ့တွေထုတ်ပြနေကြတယ်။ဟောဆိုတော့ရှိနေတာသိနေတယ်။တရင်ချက်တွေဒီဘက်နဲ့ဒီဘက်ကိုဖလေနေကြတယ်။ကျွန်တော်တို့ကလည်းပဲတရင်ချက်တွေကိုတရားဆိုင်တို့ကလှမ်းပြောတယ်။ပြောတဲ့အချိန်ပဲဒီဘက်ကိုဝင်လာတာနဲ့ကျွန်တော်တို့ဒီဟိုမကြမကြပဲဖမ်းနေတယ်ပေါ့။ဆိုတော့အလုံးမရှိတော့ဒီဘက်ကိုရတဲ့ဒီနဲ့လာနေတယ်။ဒါတော့သွားနေတယ်ကလည်းတန်ဆင်းလေးနဲ့မတားရှိနိုင်။ရတယ်ရတယ်နီးလည်းထွက်လာနေကြတယ်ဆိုဒီလူကုန်ကူးမှုကတော့ကြောက်ခန့်လေးပို့ပြီးတော့များလာတာသတိထားမိတယ
်လူကုန်ကူးခံရသူတွေကိုထိုင်းနိုင်ငံထဲမှာလူဝင်မှုဥပဒေအရအရေးကြီးမလို့ဆိုပါတယ်ပြီးခဲ့တဲ့မေလ26ရက်နေ့ကလည်းထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံဘက်ချမ်းကတ္တနာဘူရီမြို့ရဲ့စစ်စရေးဂိတ်တစ်ခုကနေလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား24ယောက်ကိုတင်ဆောင်လာတဲ့ကားတစ်စီးကိုဖမ်းဆီးခဲ့ပါတယ်ပြီးခဲ့တဲ့ရက်ကပဲမြန်မာနိုင်ငံသားတွေတင်ဆောင်လာတဲ့ကုန်တင်ကားတစ်စီးဟာထိုင်းမြန်မာနယ်စပ်မင်းဆောင်မြို့အနီးတပ်မြို့ကိုအထက်မှာတိမ်းမောက်ခဲ့တာကြောင့်လူကုန်ကူးခံရတဲ့မြန်မာ20ရက်မနေ့ဒဏ်ရာရကြပြီးဖမ်းဆီးထိန်းသိမ်းခံရပါတယ်မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံအတွင်းပိုင်းကိုအလုတ်ကန်ရှာဖွေဖို့လာရင်းနဲ့လူကုန်ကူးခံကြရတာဖြစ်ပါတယ်လူကုန်ကူးမှုတိုက်ခိုက်ရေးတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကို103အနည်းဆုံးစီးရင်ထဲမှာသတ်မှတ်ထားခဲ့ပြီးမြန်မာရှစ်တောင်းလို့တမသုံးတန်းထက်မနည်းနေထိုင်နေတဲ့ထိုင်းနိုင်ငံကိုတော့ CR2 စောင့်ကြည့်အဆင့်ကိုသတ်မှတ်ပေးထားပါတယ်ရှင်